အမေရိကန်ပြည်ထောင်စုရဲ့လာရောက်နေထိုင်ကြသူတွေအတွက်အခမဲ့စေကူတာခွင့်ရိတ်ထားတဲ့အိုးအိမ်ထောက်ပံ့မှုတွေလိုပြည်သူအကျိုးခံစားခွင့်တွေရယူထားကြမယ်ဆိုရင်တော့ဒီလူတွေကိုနိုင်ငံတွင်းမှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်ကနေတားမြစ်နိုင်ခွင့်ရှိမယ်မူဝါဒတစ်တခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကြေညာလိုက်ပါတယ်ရွှေပြောင်းဝင်ရောက်သူတွေအရေးလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာနိုင်ငံသားကိုမနှစ်သက်တဲ့အဆင့်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်ဆောင်ရွက်သွားတယ်လို့လည်းပြောကြပါတယ်။ PESTI ဝီတာကာဆော်ဝါရဲ့သတင်းကိုမတ်တင်ဂီထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်ပြည်အစုမှနေထိုင်နေသူတွေအနေနဲ့အစိုးရအထောက်အပံ့အပေါ်အဓိကနှိခိုမှုကိုခွင့်မပြုတဲ့ဥပဒေသစ်ကိုအမေရိကန်နိုင်ငံသားဖြစ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဌာနရဲ့ယာယီညွှန်ကြားရေးမှူးကန်ကူချီနယ်လီကအင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ကြိုးစားနေသူတွေနဲ့နိုင်ငံတွင်းနေထိုင်ဖို့ကြိုးစားသူတွေကိုအားကိုကိုရည်တည်နိုင်ရေးကိုအခုမူဝါဒတစ်ကတွန်းအားပေးမှာဖြစ်တယ်လို့လည်းယာယီညွှန်ကြားရေးမှူးကန်ကူချီနယ်လီကပြောပါတယ်။
Today, USCIS, the agency I head as part of the Department of Homeland Security, has issued a rule that encourages and ensures
American ပြောင်းစုမှာလေလိုသူတွေဒါမှမဟုတ်လေလာရောက်ဖို့ကြိုးစားနေသူတွေကိုယ့်အကူကိုရက်တည်ကိုတွန်းအားပေးမဲ့ဥပဒေစီရင်စစ်ကိုမိမိလုံခြုံရေးဝန်ကြီးဌာနရဲ့ဌာနတစ်ခုဖြစ်တဲ့ကျွန်တော်ဦးဆောင်တဲ့ USCIS အနေနဲ့ဒီနေ့ကြေညာချက်ထုတ်ပါတယ်။ American မှာခွင့်လန်းရှာဖွေကြတဲ့ရွှေပြောင်းဝင်ရောက်လာသူတွေအောင်မြင်မှုရဖို့ကိုလည်းဒီဥပဒေကညှင့်တင်ပေးမှာဖြစ်ပါတယ်
။အခုစီးမြင့်တက်က2019ခုနှစ်အောက်တိုဘာလ15ရက်နေ့မှာစတင်တည်ရောက်မှာပါ။36လတာကာလအတွင်း12လကျော်အများပြည်သူခံစားခွင့်ရတဲ့ကတခုဒါမှမဟုတ်လဲဒီချက်ပို့ပြီးရယူနေသူကိုအစိုးရအထောက်အပံ့ကိုအဓိကနှိခိုးသူဖြစ်အခုဥပဒေတည်းအရသတ်မှတ်မှာဖြစ်ပါတယ်။အစိုးရထောက်ပံ့မှုခံစားခွင့်နှစ်ခုကိုတစ်လတာခံစားသူကိုလည်းနှစ်လတာအထောက်အပံ့ရယူမှုအဖြစ်သတ်မှတ်မှာပါ။အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်လေနိုင်ငံသားအဖြစ်ပြောင်းလဲမဲ့သူတွေဟာအနာဂတ်မှာအစိုးရအထောက်အပံ့ကိုနှိခိုးသူတွေဖြစ်မလာရေးရှောင်ရှားလိုတာလို့လည်းယာယီညွှန်ကြားရေးမှူးကပြောပါလေ။ဒီမူဝါဒကဝင်ငွေနဲ့တဲ့ရွှေပြောင်းအခြေချသူတွေကိုမတရားသဖြင့်ပြစ်မှတ်ထားတယ်ဆိုပြီးဝေဖန်တဲ့အပေါ်မှာလေယာယီညွှန်ကြားရေးမှူးကူချီနယ်လီကအခုလိုတုံ့ပြန်သွားပါတယ
်။ Well, we certainly expect people of any income to be able to stand on their own two feet. And so
ဝင်ငွေနည်းသူများသူအလုံးဟာကိုယ့်ခြေအောက်ကိုရက်တည်နိုင်ဖို့ကျွန်တော်တို့ကအသေးစားမျှော်လင့်ပါတယ်။ကိုယ့်အကူကိုပြီးမရက်တည်နိုင်ဘူးဆိုရင်တော့ဒီအချက်ကသူတို့ကိုအများနဲ့နေထိုင်ခွင့်ပေးမလားဆိုတာဆုံးဖြတ်ချက်အပေါ်မှာအကြီးအကျယ်ကိုစိုးကြိုးတက်ရောက်မှုရှိနေမှာဖြစ်တာကြောင့်စီရချိုးတဲ့လူတို့အနေနဲ့ကိုအားကိုကိုကိုပြင်ဆင်ထားနိုင်ပါလေ
။အမေရိကန်စိုးရရဲ့အခုစီးမြင့်တဲ့မှာတော့လူသားချင်းစာနာထောက်ထားမှုဆန်ရအခြေခံနဲ့ဒုက္ခသည်တွေနိုင်ငံရေးခုံလုံးကွင်းလျှောက်ထားသူတွေလူကုန်ကူးခံရတဲ့ဒုက္ခသည်တွေနဲ့အိမ်တွင်းအကျဉ်းဖတ်မှုတန်ခံခဲ့ရသူတွေကိုတော့ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့လည်းယာယီညွှန်ကြားရေးမှူးကပြောပါတယ်။ဒီကင်းလွတ်ခွင့်ကိုတော့လွှတ်တော်ကပြဋ္ဌာန်းထားတာပါအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်အတွက်မိသားစုဝင်တွေကိုငွေကြေးထောက်ပံ့နိုင်ပါလေဆိုပြီးနိုင်ငံသားတွေကဂရုခံဝန်ချက်ပေးရတဲ့မိသားစုအခြေခံနဲ့ရွှေပြောင်းအခြေချသူတွေအပေါ်မှာလည်းအခုစီးမြင့်သစ်ကတည်ရောက်မှုရှိမှာမဟုတ်ပါဘူးရွှေပြောင်းအခြေချမှုဆိုင်ရာလှုပ်ရှားတဲ့အဖွဲ့တွေကတော့ဒီစီးမြင့်သစ်ကိုစတင်ကြပါတယ်အဖွဲ့ပေါင်း200ကျော်ပါတဲ့နယူးယောက်ရွှေပြောင်းအခြေချသူများဆိုင်ရာညွန်ပေါင်းအဖွဲ့ကတော့ဒီဥပဒေတစ်ကနိုင်ငံသားပါကိုမနှစ်သက်တဲ့အဆင့်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးဆန့်ကျင်သွားမယ်လို့လည်းကတိပြုပါတယ်။တစ်ချိန်တည်းမှာပဲဝင်ငွေနဲ့ရွှေပြောင်းအခြေချသူတွေရဲ့အခွင့်အလမ်းနဲ့အခွင့်အရေးကိုကာကွယ်ပေးတဲ့ National Immigration Law Center ကလည်းဒီစီးမြင့်သစ်နဲ့ပတ်သက်ပြီးအစိုးရကိုတရားစွဲမယ်လို့ပြောပါတယ်။အမေရိကန်ခွန်တန်းပြည်သူတွေရဲ့ငွေနဲ့ကြားခံရတဲ့အကျိုးခံစားခွင့်တွေကိုသုံးမဲ့စင်းရတဲ့ရွှေပြောင်းအခြေချသူတွေကိုကန့်တတ်နိုင်ရင်းနဲ့တစ်ခါမှာတော့ပညာဓာတ်တွေနဲ့ချမ်းသာသူရွှေပြောင်းအခြေချသူတွေကိုအမေရိကန်မှာပိုပြီးလက်ခံရေးအစိုးရရဲ့ကြိုးပမ်းမှုနဲ့ဒီစီးမြင့်သစ်ကကန့်ညီနေတာပါအခုစီးမြင့်သစ်ကြောင့်တရားဝင်ရွှေပြောင်းဝင်ရောက်လာသူတွေမှာစိုးရိမ်စိတ်များစေပြီးသူတို့ခံစားခွင့်ရှိတဲ့အများပြည်သူဆိုင်ရာခံစားခွင့်တွေရယူနေတာရပ်သွားမဲ့အရေးရွှေပြောင်းအခြေချသူအရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင်